မဘာသားလိုလူသိများတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကိုဖြစ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့မဟာနာကဒီကနေ့ရက်စွဲနဲ့ညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။မဘာသာအဖွဲ့ဟာတရားမဝင်ဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တာကြောင့်ဒီနာမည်သုံးပြီးလှုပ်ရှားဆောင်ရွက်နေတာတွေကိုရပ်တန့်ဖို့ဆုံးဖြတ်လိုက်တာပါ။မဘာသာအမည်မသုံးရဘူးလို့ဆိုပေမဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးလုပ်ငန်းတွေကိုသူနီးသူဟန်နဲ့ဆက်လုပ်သွားမှာဖြစ်တယ်လို့မဘာသာအဖွဲ့ဝင်အပွင့်လင်းဆရာတော်ကမိန့်ပါတယ်။တင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းတင်ထောက်မမင်းမြန်ခိုင်ကပြောပြပေးပါမယ်။
မဘာသာဆိုတဲ့အမည်ကိုသုံးပြီးတဦးချင်းဖြစ်စေအဖွဲ့လိုက်ဖြစ်စေလှုပ်ရှားဆောင်ရွက်တာတွေကိုရပ်တန့်ဖို့အပါအဝင်တနိုင်ငံလုံးမှာရှိတဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဆိုင်ဘုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးအပြည်တိုင်းဖြုတ်သိမ်းဖို့ဒီကနေ့မေလ23ရက်နေ့မှာကျင်းပပြုလုပ်တဲ့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့48ပါးစုံကြီးအစည်းအဝေးကနေဆုံးဖြတ်ညွှန်ကြားလိုက်ပါတယ်တကယ်လို့မဘာသာအမည်နဲ့လှုပ်ရှားဆောင်ရွက်မှုတွေဆက်ရှိနေအောင်မယ်ဆိုရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအရေးယူဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ်။ဒီညွှန်ကြားချက်နဲ့ပတ်သက်လို့တော့သာသနာရေးဝန်ကြီးဌာနဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမဟုတ်ပါဘူး။1980ပထမဆုံးအကြိမ်တန်ခါဂိုင်းပေါင်းစုံအစည်းအဝေးဆုံးဖြတ်ချက်အရမြန်မာပြည်မှာတန်ခါအဖွဲ့အစည်း၉ဘွဲ့ပဲရှိရမှာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနပြောခွင့်ရသူဦးအောင်စန်းဝင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့က1980ပြမတင်ဂိုင်းပေါင်းစုံရဲမှာတွေကတန်ခါအဖွဲ့အစည်း၉ဘွဲ့ပဲရှိရမယ်ဆိုတာဟိုတန်ခါတွေကသတ်မှတ်ပြီးသားဖြစ်တာကျွန်တော်တို့က၉ဘွဲ့ပဲရှိရပါမယ်ခင်ဗျတန်ခါအဖွဲ့အစည်းက၉ဘွဲ့ပဲရှိပါတယ်တန်ခါဂိုင်းကိုဂိုင်းပေါ့နော်ဂိုင်းကိုဂိုင်းပဲရှိရပါမယ်ခင်ဗျဒါကျွန်တော်တို့ဆုံးဖြတ်တာမဟုတ်ပါဘူးတန်ခါတို့ကလည်းဆုံးဖြတ်ထားရတာပါခင
်ဗျရန်ကုန်မြို့မက္ကင်ကျောင်းတိုက်ဆရာတော်ဦးအိမ်တကကတော့မဟာနာဆရာတော်ကြီးတွေရဲ့အညင်သာဆုံးဂိုင်းတွဲဖြည့်ရှင်းမှုဖြစ်တယ်လို့ချီးကျူးမှတ်ချက်ပေးခဲ့ပြီးမဘာသာအဖွဲ့ဟာတကယ့်ကိုဖြတ်သိမ်းတဲ့အဖွဲ့အစည်းဖြစ်တယ်လို့မိန့်ပါတယ်
။အနာဘယ်အဖွဲ့အစည်းတွေအကြွေအလွန်ကျွန်ဖြစ်လာလို့ရှိရင်ဘုန်းကြီးတို့ဟိုနှိမ့်နေရတော့မှာလေ။နှိမ့်နေကြလို့ရှိရင်အကလုံးရောတော့ရောကောတော့ကောတွေပါကုန်မှာဆိုနေအတွက်ကြောင့်ဘူးလို့မျိုးညွှန်ကြားတော့အရင်ထုတ်ပေးတာပါနော်။ညွှန်ကြားတော့ထုတ်ပြီးရအချင်းအစားပြီးတော့အိုက်ဆိုင်ဘုန်းကြီးရစားသူအသင်ခိုင်းနေဆိုတာကတို့ပြောမှလို့ရှိရင်တော့လည်းအဲကိုဒုက္ခကိုကိုရှောင်နိုင်အောင်တို့ကိုကြိုတင်ပြီးတော့အတိပေးတာပါ။အော်မတို့ဆက်လို့ရှာတယ်ဆိုရင်ဆက်လို့ရှာတဲ့ပုံကြီးတို့တို့အနာဘန်ဖွဲ့ရက်နေတို့ရေးယူရတော့မှာပဲလေလွန်ကျွန်ဖြစ်လာလို့ရှိရင်တော့ဒါကောင်းပါတယ်ဆရာတို့အဲ့လိုမျိုးညင်သာသာလေးတွေအဲ့လိုမျိုးထုတ်ပြန်ထားပြတာလေ
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့ညွှန်ကြားချက်ကိုတိတိကျကျလိုက်နာဆောင်ရွက်ပါမယ်ဆိုတဲ့ဝန်ခံကတိကိုဒီကနေ့မှာမဘာတာဥက္ကဋ္ဌအင်းစင်ရွာမဆရာတော်ဥတီလောကဘီဝန္တာကိုတိုင်းလက်မှတ်ရေးထိုးခဲ့တာပါအခုမေလ29ရက်နေ့နဲ့28ရက်နေ့တွေမှာကျင်းပဖို့ရည်ရွယ်ထားတဲ့မဘာသာအဖွဲ့၄နှစ်ပြည့်ညီလာခံကိုကျင်းပဖို့မရှိတော့ဘဲအဲ့ဒီနေ့တွေမှာမဟာနာရဲ့ညွှန်ကြားချက်နဲ့ပတ်သက်လို့တိုင်းနယ်ပြည်နယ်အသီးသီးကမဘာသာအဖွဲ့ဝင်တွေကိုအသိပေးရှင်းလင်းသွားမယ်လို့မဘာသာဗဟိုကကြီးညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံတော်တန်ခါမဟာနာယကရဲ့ညွှန်ကြားချက်နဲ့ပတ်သက်လို့အင်မတန်စိတ်မကောင်းဖြစ်ရသလိုဒါဟာမဖြစ်သင့်ဘူးလို့ရန်ကုန်တိုင်းမဘာသာအဖွဲ့အတွင်းရေးမှူးပွင့်လင်းဆရာတော်ဦးပြင်းငိမ့်သားကမိန့်ပါတယ်။
ကောင်းတဲ့ကောင်းစဉ်လေးအောက်မှာဟိုလောက်ရတာအမြဲတမ်းလည်းအရသာရှိတယ်လေကိုလူမျိုးဘာသာသာသနာကိုကြွယ်တာဖြစ်ချင်းတော့လေဒါနဲ့ဒါကိုဟိုဆရာနိုင်ငံတော်နိုင်ငံဆရာတော်ဒီအနေနဲ့ရတယ်ပြီးတော့အခုဟုတ်လားအချက်လေးချက်နဲ့ထုတ်ပြန်လိုက်တာကိုလည်းအမြဲတမ်းဟိုစိတ်မကောင်းဖြစ်ရပါတယ်ဒီလိုလည်းမဖြစ်သင့်ဘူးလို့ပဲယူဆပါတယ
်မဘာသာဆိုတဲ့အမည်သုံးခွင့်မရှိရင်တော့အမျိုးဘာသာသာသနာစောင့်ရှောက်ရေးလုပ်ငန်းတွေကိုသူနီးသူဟန်နဲ့ဆက်လုပ်သွားမယ်လို့ပွင့်လင်းဆရာတော်ကမိန့်ပါတယ်
ရှိဆောင်အလားလာတော့ဆရာတော်ကြီးကတော့မနစ်သက်လို့ဒီလိုဖြစ်လိုက်ပြီပေါ့လေဒါဖုံဖုံတို့ကတော့ဘာပဲဖြစ်ဖြစ်ဟိုနာမည်တွေကောင်းစဉ်တွေကတော့အတိအကမကြပါဘူးဖုံဖုံတို့လှုပ်တင်လှုပ်ထိုက်တဲ့အလုပ်ကတော့ဖုံဖုံတို့ကဆက်ပြီးတော့ဟိုလှုပ်သွားမှာပဲလေဟုတ်လားဒီနာမည်မှမဟုတ်ပါဘူးကိုလှုပ်တဲ့အလုပ်တွေကအများကြီးရှိပါတယ်ကိုလူမျိုးဘာသာသာသနာအတွက်ကိုတိုင်းပြည်အတွက်ဆိုရင်ကြာရနေရတာဝန်ရပြီးတော့ကိုစင်းတို့ကစူးစမ်းအားထုတ်သွားမှာပဲလေနော်
မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးကျင်းညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေပါပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့သလိုမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလည်းလူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါ။မဘာသာအဖွဲ့ကတော့ဒါဟာပုဂ္ဂိုလ်တူတယောက်ရဲ့လှုပ်ဆောင်မှုတာဖြစ်ပြီးမဘာသာနဲ့မသက်ဆိုင်ဘူးလို့ဖြေရှင်းချက်ထုတ်ခဲ့ပူပါတယ်။လက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုပြီးကြီးခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်စိတ်စိတ်ဖြစ်လာတာဖြစ်ပါတယ်ရှင်။